Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင် VOA American အတိုင်းရဲ့2021ဩဂုတ်လ23ရက်တောက်ကြန်နေမနက်ဖက်အစည်းအဝေးတွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440နဲ့51နဲ့အတူ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ။
တောတာရှင်ပေါ့မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ကောင်လွင်းနဲ့အတူသတင်းတွေကိုပြောပြပေးမှာပါမြမအရေးအမေရိကန်အပါအဝင် Quit 4နိုင်ငံအစည်းအဝေးဆွေးနွေးကြတဲ့အကြောင်းကိုဗစ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေသတင်းတစ်ပတ်ထပ်ပိတ်လိုက်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေအများဆုံးထွက်ခွာကြဖို့တန်ယုံသတိပေးချက်ထုတ်ပြန်တဲ့အကြောင်းစတဲ့သတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်ကယားပြည်နယ်ဖရူဆိုမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီ
းမရောက်ချည်ရဲ့ကြောင်တိုက်ပွဲဖြစ်တော့သူတို့တွေကြောက်လာလို့ရွာထဲပြတ်လာတယ်ဗျအဲ့ဒီချိန်ကျရွာထဲမှာလက်နဲ့ကြီးကြတာလေးလုံးရှိတယ်ဆိုတ
ော့လည်းကယန် DF တာဝန်ခံတဦးပြောသွားတာပါကယားပြည်နယ်ကတိုက်ပွဲအကြောင်းပြန်ထိုင်းနိုင်ငံရောက်မြန်မာလူသားတွေရဲ့အခြေအနေနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဘယ်လိုလှုပ်ရှားနေလဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ကိုဝင်းမင်းရဲ့ချမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်နှင်းတို့ကကြီးညာပေးကြပါလိမ့်မယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လကျော်လာပြီဖြစ်ပေမဲ့စစ်အာဏာရှင်စန်းကျင်ရေးဆန္ဒပြပွဲတွေကတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်မြို့နယ်အတော်များများမှာမနေ့ကအချိန်ထိဆက်လက်ရှိနေဆဲဖြစ်ပါတယ်။မနေ့ကမန္တလေးမြို့မှာရာနဲ့ချီတဲ့ပါဝင်တဲ့ဘာသာပေါင်းစုံတပိတ်စစ်ကြောင်းဟာစစ်အာဏာရှင်ဖျောက်ချရေး NUG အစိုးရထောက်ခံရေးစတဲ့ကြွေးကြော်တံတွေအဟစ်ပြီးလမ်းမတွေပေါ်အတွက်ချီတက်ဆန္ဒပြကြပါတယ်။မနေ့ကကွန်ဆက်တနည်းမြောက်ကရင်အာဇာနီနေ့ဖြစ်တာနဲ့အညီရန်ကုန်မြို့ရန်ကင်းမြို့နယ်မှာလူငယ်တွေကကရင်အာဇာနီနေ့အထိမ်းအမှတ်အဖြစ်နဲ့ရောစစ်အာဏာရှင်ပြုတ်ကျရေးအတွက်ပါချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲမုံရွာမြို့ကလူငယ်တွေဥဆောင်တဲ့ပင်မသဘိတ်စစ်ကြောင်းဟာကရင်အာဇာနီနေ့အထိမ်းအမှတ်အဖြစ်လမ်းမတွေပေါ်ထွက်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်ကရင်အာဇာနီခေါင်းဆောင်စောဘဦးကြီးရဲ့ဇာတိမြေဖြစ်တဲ့အေယာဝတီတိုင်းကန်ကြီးတောင်မြို့နယ်ဘဲဂရက်ကျေးရွာမှာမနေ့ကကရင်အာဇာနီနေ့အခမ်းအနားကျင်းပခဲ့တာကိုရဲနဲ့စစ်တပ်ကလာရောက်ပိတ်ပင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်အာဏာရှင်စန်းကြီးရဲ့ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေတဲ့ကချင်းပြည်နယ်ဖားကန်မြို့ကတပိတ်စစ်ကြောင်းအပြင်တနင်္သာရီတိုင်းလောင်းလုံမြို့ကတပိတ်စစ်ကြောင်းတွေလည်းအစင်းလာမပြတ်စစ်အာဏာရှင်ဖျောက်ကြရေးကြွေးကြော်တံတွေအဟစ်ပြီးဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲအကြက်တွေပရိပခါတွေရဲ့ရန်ကကာကွယ်ရေးအတွက်အသက်ပေးပြီးတွန်းလှန်နေကြတဲ့မြန်မာလူငယ်တွေကိုမနေ့ကကြားရောက်တဲ့နိုင်ငံတကာလူငယ်များနဲ့ချီးကျူးဂုဏ်ပြုပါကြောင်းရန်ကုန်မြို့မှာရှိတဲ့ဒိမတ်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အမေရိကန်နဲ့အာရှသုံးနိုင်ငံကြာသပတေးနေ့ကဆွေးနွေးရမှာမြန်မာနိုင်ငံကနိုင်ငံရေးချက်တွေနဲ့ပတ်သက်လို့တက်သွင်းဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်အမေရိကန်ဩစတြေးလျအိန္ဒိယနဲ့ဂျပန်လေးနိုင်ငံပါဝင်တဲ့ Quad ဖွဲ့ရဲ့အဆင့်မြင့်ရရှိတွေအွန်လိုင်းကနေဆွေးနွေးရမှာမြန်မာနိုင်ငံကလက်ရှိအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အရေးပါမှုကိုလည်းအခိုင်အမာထောက်ခံကြောင်းထပ်လောင်းကြေညာခဲ့တယ်လို့လည်းအမေရိကန်နိုင်ငံကြီးဦးညီဌာနရဲ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုအာဆီယံခေါင်းဆောင်တွေဖြည့်ရှင်းမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဒေသရင်းနိုင်ငံတွေနဲ့အွန်လိုင်းကတွေ့ဆုံရမှာတိုက်တွန်းထားပါတယ်အာဆီယံသင်းကတော့မြန်မာနိုင်ငံရဲ့ကူညီဖြည့်ရှင်းပေးဖို့ထူးခိုးစလဲဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအီရွန်ယူဆပ်ကိုတာဝန်ပေးတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားတာပါအာဆီယံကထူးခိုးစလဲခန့်အပ်တာဝန်ပေးတဲ့ပုံမှာတော့အမေရိကန်ဥရောပသမ္မဂ EU နဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသရင်းနိုင်ငံတွေကကြိုဆိုကြပေမဲ့အထူးကုဇလေရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းမှာလွတ်လပ်စွာသွားလာလို့ရှောက်ဝင်ပြဖို့လည်းမြန်မာဆက်အနိုင်တွေကိုတိုက်တွန်းထားပါတယ်။အာဆီယံထူးကုဇလေကတော့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဝင်ရလိုတဲ့အကြောင်းပြောဆိုထားပါတယ်
။က ိုဗစ်ကာယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာစာသင်ကျောင်းတွေကိုနောက်ထပ်သတင်းတစ်ပတ်ဆက်ပိတ်ထားဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ကာယောဂါကူးစက်ပြန့်ပွားမှုတွေတားဆီးထိန်းချုပ်ဖို့အခြေခံပညာကျောင်းတွေပုဂ္ဂလိကစာသင်ကျောင်းတွေနဲ့ဖုံးတော်ကြီးသင်ပညာရေးကျောင်းတွေကိုရှေ့သတင်းပတ်တနင်္လာနေ့ဩဂုတ်လ16ရက်နေ့ကနေ22ရက်နေ့အထိယာယီဆက်ပိတ်ထားမှာဖြစ်ကြောင်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကိုဗစ်တတိယလှိုင်းကြောင့်ယောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းယောဂါပိုးကူးစက်သူအတည်ပြုလူနာ3430ဦးနဲ့သေဆုံးသူက215ဦးရှိကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တက်ကွဲဆန်းသတ်မှုနမူနာ12801ဦးကိုစစ်ဆေးခဲ့ရမှာကူးစက်သူလူနာ3400ကျော်တိုးလာတာကြောင့်အခုဆိုရင်ကူးစက်သူစုစုပေါင်း34,430နဲ့သေဆုံးသူက12,669ဦးရှိသွားပြီလို့ပြောပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့် Stay at home မလိုအပ်ဖက်အိမ်ပြင်မထွက်ကြတဲ့အမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းက110ရှိသွားပြီဖြစ်ပြီးအစိုးရရုံးပိတ်ရက်ကိုလည်းဩဂုတ်လ22ရက်နေ့အထိတိုးမြင့်သတ်မှတ်လိုက်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကျမ်းမာရေးအားနည်းချက်ရှိတဲ့သူတွေကိုကိုဗစ်ရောဂါကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပေးဖို့အမေရိကန်အစားအစာနဲ့ဆေးဝါးကြီးကြပ်ရေးဌာန FDA က Pfizer, Moderna ဆေးကုမ္ပဏီကြီးနှစ်ခုနဲ့ဆွေးနွေးနေတယ်လို့ရောဂါထိန်းချုပ်ရေးနဲ့တားဆီးရေးဌာန CDC ကြီးကဲကပြောဆိုလိုက်ပါတယ်
။ Certain people who are immune compromised such as people who have had organ transplant
ခန္ဓာကိုယ်ရေးဆိပ်ပိုင်းတွေစားထိုးထားတဲ့သူတွေတချို့ကင်ဆာရောဂါတွေလို့ခုခံအားစနစ်မကောင်းတဲ့သူတွေမှာကိုဗစ်ရောဂါကာကွယ်ဆေးရဲ့အာနိသင်အပြည့်အဝရကြင်မှာရနိုင်တယ်ဆိုတော့လေးလာတွေ့ရှိချက်ထောက်ထားတွေထွက်ပေါ်နေပါတယ်လို့ CDC ညွှန်ကြားရေးမှူးရိုရှဲဝလန်စကီကြာသပတေးနေ့အင်ဗျူရောကိုဗစ်ရောဂါတိုက်ဖျက်ရေးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီချိန်မှာပဲအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ကြီးဌာနကကျန်းမာရေးဝန်ထမ်း2000ခွဲကျော်ကိုကိုဗစ်ရောဂါကာကွယ်ဆေးမဖြစ်မနေထိုးဖို့ကြာသပတေးနေ့မှာပဲညွှန်ကြားချက်ထုတ်လိုက်ပါတယ်ဝန်ထမ်းအင်အား8000ကျော်ရှိတဲ့ကျန်းမာရေးဝန်ကြီးဌာနမှာမထိုးမနေရအမိန့်နဲ့အကျုံးမဝင်တဲ့သူတွေအနေနဲ့လည်းကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားပြရမှာဖြစ်ပြီးမပြနိုင်ဘူးဆိုရင်တော့ယောဂါပိုးရှိမရှိပုံမှန်စစ်ဆေးရမှာပါဘိုဆိုးရရဲ့ကျန်းမာရေးလုပ်ငန်းတွေမှာပါဝင်လောက်ကနေတဲ့ဌာနေအိန္ဒိယကျန်းမာရေးဆက်ရှောက်မှုဌာန HIS နဲ့အမျိုးသားကျန်းမာရေးဌာန NIH တို့မှာအလွတ်လုံနေတဲ့ဝန်ထမ်းတွေသုတေသနလုပ်ငန်းတွေနဲ့ယောဂါကူးစက်နိုင်ရရှိတဲ့လုပ်ငန်းတွေမှာအလွတ်လုံနေသူတွေကာကွယ်ဆေးမဖြစ်မနေထိုးရမှာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာပေးနေထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေထိတ်တန့်ရောက်သတင်းတွေကိုဆက်လက်ပြောပြနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံအတွင်းကနေချက်ချင်းထွက်ခွာကြဖို့အမေရိကန်တန်ယုံကကြာသပတေးတွေကတိုက်တွန်းလိုက်ပါတယ်။တာလီဘန်တပ်ဖွဲ့တွေအနေနဲ့မြို့တော်ကာဘူးအနီးကမဟာဗျူဟာမြောက်မြို့ကြီးတစ်မြို့ကိုသိမ်းပိုက်ခဲ့ပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ။တန်ယုံဝင်နှွမ်းတွေထွက်ခွာနိုင်အောင်အကူအညီပေးဖို့တပ်တွေစီလွတ်ထားတယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရ Net Bright ကပြောပါတယ်
။ Accordingly, we are further reducing our civilian footprint in Kabul in light of the evolving security situation.
လုံခြုံရေးအခြေအနေအရကာဘူးမြို့တော်မှာအရသာအရေးအတွက်ရှင်းချထားတာဖြစ်ပါတယ်။မကြာခင်သတင်းပတ်တွေအတွင်းတန်ယုံမှာလည်းအ धिक လိုအပ်တဲ့ဝန်ထမ်းလောက်ပဲထားရှိဖို့စီစဉ်ထားပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Bright ကကြာသပတေးနေ့ Washington DC သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ငွေကြေးအခက်အခဲနဲ့တခြားအကြောင်းတွေကြောင့် Afghanistan နိုင်ငံအတွင်းကထွက်ခွာဖို့အခက်အခဲရှိတဲ့ American နိုင်ငံသားတွေကိုလည်းအကူအညီပေးဖို့ American တန်ယုံကကမ်းလှမ်းထားပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးအခြေအနေတွေနဲ့တန်ယုံဝန်ထမ်းအရေးအတွက်ရှင်းချထားတဲ့အတွက်ကြောင့်ကာဘူးမြို့တော်မှာတော့အကူအညီပေးဖို့အကန့်အသတ်တွေရှိနေတယ်လို့လည်းသတိပေးထားပါတယ်။ကာဘူးမြို့တော်မှာအကြမ်းဖက်မှုတွေတိုးလာနေတာကြောင့်အမေရိကန်အစိုးရဝန်ထမ်းတွေဖြစ်နိုင်ရင်တန်ယုံအပြင်မှာသာအလုပ်လုပ်ကြဖို့လည်းပြီးခဲ့တဲ့ဧပြီလ24ရက်နေ့မှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာမဟာဗျူဟာရအရေးပါတဲ့နိုင်ငံအရှိတောင်ပိုင်းကဂါဇနီမြို့ကိုတာလီဘန်သဘုံတွေကျသာပြင်းနေကသိမ်းပိုက်လိုက်တဲ့အတွက်ကာဘူးမြို့တော်ကိုရောက်ဖို့ခြေတလန့်နှိစက်လာပါတယ်။ဒ တာလီဘန်ရဲ့တိုက်ခိုက်သိမ်းပိုက်မှုတွေအချိန်မြင့်လာနေတာကိုဟန်တားနိုင်မှုအစိုးရတပ်တွေကြိုးပမ်းနေရချိန်မှာပဲနိုင်ငံတော်ကပြည်နယ်34ခုရဲ့မြို့တော်တွေက10ခုကိုတာလီဘန်တွေထိန်းချုပ်လိုက်သလိုနောက်ထပ်ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။ကြာသပတေးနေ့ကတာလီဘန်တွေသိမ်းပိုက်လိုက်တဲ့ဂါဇနီပြည်နယ်မြို့တော်ဟာတာလီဘန်တွေရဲ့အမဂန်နယ်မြေတောင်ပိုင်းပြည်နယ်တွေနဲ့ကာဘူးမြို့တော်ကြားဆက်သွယ်ပေးထားတဲ့ကာဘူးကန္ဒါဟာအဓိကအဝေးပြေးလမ်းပေါ်မှာတည်ရှိပါတယ်။နိုင်ငံတောင်ပိုင်းကပြည်နယ်မြို့တော်တွေဖြစ်ကြတဲ့ကန္ဒါဟာနဲ့လက်ရှ်ကာဂါတို့မှာလည်းတိုက်ပွဲတွေအရှိန်မလျော့သေးဘူးလို့မြို့ကန်တွေကပြောကြပါတယ်။ကန္ဒါဟာမြို့ကညဘက်တက်ခိုက်မှုအတွင်းမှာတော့ဘိုးချင်းတောင်ကိုတာလီဘန်တွေစီးနင်းသိမ်းပိုက်လိုက်ပြီးတပုံတွေအပါဝင်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးခဲ့ကြပါတယ်
။အစ္စရေးနိုင်ငံကမြို့တွေကိုချိန်ရွယ်ပြီးပြီးခဲ့တဲ့မေလတဲ့ပါလက်စတိုင်းဟားမတ်စ်အဖွဲ့ကပြစ်မှတ်တိတိကျကျမထားဘဲထောင်ထဲချီတဲ့ရော့ကက်ဒုံးကျည်တွေပစ်ခတ်ခဲ့တာဟာစစ်ရာဇဝမှုမြောက်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRW ကပြောလိုက်ပါတယ်။ဆက်တရကြဖြစ်ပွားခဲ့တဲ့ပြိပခအတွင်ဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးအရသာတဒါဇင်လောက်သေဆုံးခဲ့တာကိုစစ်ဆေးတွေးရှိခဲ့ရတဲ့အကြောင်းလဲကြာသပတေးနေ့ထုတ်ပြန်တဲ့ HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဟားမတ်စ်တို့ရဲ့ရော့ကက်တွေမော်တာတွေဟာပယ်ရင်းစနစ်မရှိသလိုကြီးမပေါက်တာတွေကြောင့်လဲရှိကြောင်းပြစ်မှတ်တိကျမှုမရှိတဲ့အပြင်အရသာတွေကိုထိမှတ်လေရှိတယ်လို့လဲအစီရင်ခံစာကဖော်ပြထားပါတယ်။အကုန်မရှိတဲ့ရော့ကက်တွေကိုအရသားတွေရှိရာကိုပစ်ခတ်တာဟာရာဇဝတ်မှုမြောက်တယ်လို့လည်းပြောပါတယ်။ဟားမတ်စ်အဖွဲ့ကတော့ HRW ရဲ့အစီရင်ခံစာဟာပါလက်စတိုင်းပြည်သူတွေအတွက်မတရားဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ
။တောက်ကြံနေမနဲ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့ကိုအောင်လင်းတို့ကြီးညာပေးသွားတာပါ။VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာမှာပါရုပ်သံဖြစ်နေအခုလိုကြည့်နိုင်အောင်ဂျွန်လာဇန်ဘိုင်းကစပြီးတော့စီစဉ်တင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒီထက်ကပထမဆုံးကြားရမှာကကယားပြည်နယ်ကစီးရီးအခြေအနေပါစီးရီးတင်းမာနေတဲ့ကယားပြည်နယ်ထဲမှာကျက်တပရီနေမှာလဲဖရူဆိုးမြို့နယ်ထဲမှာဒေသခံကင်းနီတပ်ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းလက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံတချို့ထိခိုက်မှုရှိခဲ့တာပါ KR ပြည်နယ်မှာစစ်တပ်ဘက်ကနေလက်ရှိမှာအင်အားတွေတိုးချထားသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လည်းစစ်ရှောင်းရွာသားတွေအတွက်စားတောက်ရေးနေထိုင်ရေးမှာအခက်အခဲတွေရှိနေပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ကယားပြည်နယ်ဖရူဆူမြို့နယ်အတွင်းမှာဒေသခံကရင်နီတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားနက်နက်စင်နာရီကြော်ကြော်မှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကရင်နီမျိုးရကာကိုရေးဖွဲ့ KNTF တာဝန်ရှိသူတို့ကပြောပါတယ
်ဖရူဆူဒေါညီခူရွာအကျော်ချစ်ကလီတို့မရောက်ခဲ့ချစ်တို့ရောစာဝတ်ဗျာဘေးနားမှာရှိတဲ့ဒီလက်ကီချထားတဲ့စကားဆန်းနဲ့ဒီခေဖက်ကဖြစ်ရပေါ့
ခွဲပူတော့အားရသာရောကြောက်နေတယ်တို့ရောက်တယ်အဲ့ဒါပြော
ဒီကနေ့တီမောဆူမြို့နယ်နဲ့ဘရူဆူမြို့နယ်ကြားဖြစ်ပွားတဲ့တိုက်ပွဲဟာအချိန်သူပေမဲ့လည်းလက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်ခဲ့တယ်လို့ KNDF ဘက်ကပြောပါတယ
်။မရောက်ချစ်ရဲ့ကြောင့်တိုက်ပွဲဖြစ်တော့သူတို့တွေကြောက်လာလို့ရွာထဲပြက်လာတယ်ဗျ။အဲ့ဒီချိန်ကျရွာထဲမှာလက်နက်ကြီးကြတာလေးလုံးရှိတယ်ဆိုတော့လည်းလက်ဝက်ကွဲတယ်လက်နက်ကြီးကသူ့ပေါ်ကိုကြည့်တော့ဗျ။အပြောက်ပါတော့လူနိုင်ပြင်ကားနဲ့အရင်ပေါ်ကိုပို့တော့စပိုက်တော့ဆက်ဆက်ဆက်ကသူတို့ကိုစားတယ်။လက်မဲ့ခုလက်ရှိကစစ်ကူတမှုခိုင်နေပေါ့။နောက်ပြရပါသူကဒီမော့ဆိုမှနေတဲ့ညောင်ပုံးမှာလက်နေကြည့်ပြီးလို့ကမြို့သားတူကလက်မောင်းမှာတရားရသွားတယ
်။ပြေခတ်မှုအတွင်းထိခိုက်တေဆုံးမှုနဲ့ပတ်သက်ပြီးတော့ KNDF ဘက်ကပြောဆိုတာကိုတိကျသိမပြုနိုင်သေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့အောက်ကလာစီရနေနဲ့ကိုရနေတွေမှာလဲဘရူဆိုမြို့နယ်ဘက်မှာကရင်နီတပ်မတော် KA ကရင်နီမြို့သားကာကွယ်ရေးတပ် KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိကယားပြည်နယ်တီမော့ဆူနဲ့ဘရူဆူမြို့နယ်တွင်းမှာစစ်တပ်ဘက်ကအင်အားတိုးချထားတယ်လို့ KNDF တာဝန်ရှိသူတို့ကပြောပါတယ်
။တီမော့ဆူကနေဘရူဆူထိကလက်ကဲချထားတယ်။ဒီအားတော့လက်ကီတော့တရားလို့ရှိတယ်။ဘရူဆူဘက်ကသွားတဲ့ဥစားလေးအားတရားတော့ရှိတယ်။
ကယားပြည်နယ်ဘရူဆိုတီမော့ဆိုလွိုက်ကော်ရှမ်းပြည်နယ်ဖဲခုံမြို့နယ်ဘက်မှာပိုက်ပွဲဖြစ်ပွားလာတဲ့အတူဒေသခံရွာသားတွေကလည်းစစ်ဘေးသိမ်းရှောင်နေရတာပါစစ်ရှောင်ရွာသားတွေဟာကြမ်းမရေးနဲ့စားတောက်နေထိုင်ရအခက်အခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့ဝင်တူကပြောပါတယ်
စံကုန်တောင်စီဝါစသဖြင့်ပေါ့ဗျာအဲ့ဒါကြီးကတော့စခါနိုင်လူလူကနေမလူရှိနေတယ်ဘုနော်ကလေးတွေကနောက်ဆုံးစားပြမဟုတ်တော့မရှိဘူးပေါ့လေမဟုတ်ပါစစီဝါမိုးကစသဖြင့်ပေါ့ဗျာဒီခါကြီးတို့တော်တော်လူနေတယ်လို့အကုန်လုံးပါပဲဗျာလူတယောက်အသက်ရှင်ရက်တည်ဖို့အတွက်လိုအပ်တဲ့ဟာဒီတော့တို့အကုန်လိုအပ်တဲ့သဘောပါပဲ
တမရကနေအာနာသိမ့်ခဲ့ပြီးနောက်ပိုင်းမေလာကစလို့မိုးပြဲလွိုက်ကောတီမောဆူဖရူဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရာဆုတ်ခွာပြီးစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာတွေရဲ့အခြေအနေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံတွင်မှအကြောင်းမျိုးမျိုးနဲ့ထောင်ချပြီးတော့လဝကအချုပ်တွေမှာနင်းနေရတဲ့လူရစ်ရှိတဲ့အချုပ်သားတွေအပါအဝင်မြန်မာရွှေ့ပြောင်းလူသမား200လောက်ကိုတရချားစီထိုင်းမြန်မာနေဆက်မင်းဆောင်မျိုးကချစ်ချီရဲ့တရားနံပါတ်1ကနေထိုင်းဘက်ကနေမြန်မာဘက်ကိုလွှဲပြောင်းပေးနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပ
ါထိုင်းနိုင်ငံတွင်ကအချင်းထောင်နေမှာလူရစ်ရှိလို့နေရပြန်ရမယ့်အချင်းသားတွေပါဝင်နေဆက်ဖြတ်ကျော်ဖမ်းဆီးခံရသူတွေကိုဩဂုတ်လ1ရက်နေ့ကစပြီးတရချားစီအယောက်200ဝန်းကျင်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ချစ်ကြည်ရဲတရားနှစ်ကနေနေရပြန်ပို့ပေးနေတာပါတလကျော်ကြာပိတ်ထားတဲ့ချစ်ကြည်ရဲတရားနှစ်ကနေဒီလဇန်ကစပြီးနေရပြန်ပို့အတွက်ထိုင်းနဲ့မြန်မာတို့သဘောတူပြီးပြန်ဖွင့်ပေးနေတာဖြစ်ကြောင်းနေရပြန်လို့သမားတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါတယ်
ဟုတ်ကဲ့တရားနည်းကတူတရားနည်းစဖွင့်တာတရားချ200ဆိုတော့တရားနည်းဖွင့်တယ်နေရာနည်းပြည်တယ်300နည်းပြန်ဖွင့်တယ်ပေါ့နော်အခုဆိုရင်သူတို့ရှစ်တုံးထပ်တော့ရှိပြီပေါ့ဟုတ်တယ်ဟုတ်တယ်ကျမနေရာဖွင့်တယ်ဒီနေ့ပြည်တယ်ဆိုတော့ဟုတ်တယ်တရား200 200မှာအဲ့ဒါအနည်းနဲ့အများတော့အဆုံးထွက်တာတော့ရှိတယ်ဒီ IDC ဆိုတဲ့ချုပ်တွေဟိုထိုင်းနိုင်ငံမှာထောင်ချပြီးချုပ်တွေရှိချုပ်တွေရနေပြီးတော့ဟိုထောင်ရစီလို့ရှိရင် IDC မှာတနေရတယ်အဲ့ဒီမှာဆင်းမနိုင်ငံကိုပြန်ဆွဲမဲ့လူတွေဒါတော့ညာလေအဲ့ဒီလူတွေကအရှင်းတော့ရေအဲ့ချက်ချုပ်တဲမှာကျုပ်ရဲ့ခေါင်းထဲမှာကျုပ်ချက်ရရှိသွားပြီဒါပေမဲ့ဒီလင်းချင်းတွေပိတ်ထားတော့ပြန်လို့မရအောင်ဖြစ်တယ်တော့ပြီးတော့ပြင်းနေတယ်ပေါ့နော်အဲ့ဒီလူတွေနောက်လက်ဇက်ကိုခိုးဝင်လာလို့ပြီးတဲ့လူတွေရှိတယ်ထုတ်သားသဘောမျိုးနဲ့အဖမ်းခံပြီးတော့ပြန်လာကြတယ်ဘာကြောင့်လဲဆိုတော့ထိုင်းနိုင်ငံမှာလည်းအရှင်းတော့ရေဟိုကနေနေဖက်ချုပ်ကမရှိဘူးလေပုံမှန်လူတုကားတွေနိုင်ငံရင်လည်းပြန်လာလို့မရဘူးကိုယ့်စီစဉ်နဲ့ကိုပြန်လာလို့မရဘူးလို့မရဘူ
းတခြားနေမြေအသီးသီးကလို့သမားတွေဟာကိုဗစ်ကာလနေဇက်ဖြတ်ကျော်ခွင့်မရတာတွေကြောင့်နေရာမပြောင်းနိုင်ကြတဲ့အခါမှာအဖမ်းဆီးခံပြီးပြန်ကြတယ်လို့လည်းဆိုပါရယ်ကိုဗစ်ကပ်ဘေးကြောင့်ထိုင်းမှာအလုပ်လက်မဲ့ဖြစ်နေတာကြောင့်ကိုတချို့ကတော့မြန်မာပြည်မှာမိသားစုဝင်တွေကိုဗစ်ကူးစက်ပြီးသေဆုံးခဲ့တာကြောင့်ကိုမဖြစ်မနေပြန်နေကြရတာဖြစ်ကြောင်းဆက်ပြောပြပါရယ
်တို့ကလည်းရှင်းတော့ထိုင်းမှာနေဖို့တက်ကစေအောင်လုံးနေပြေးသိနေမပြေတော့ကဘူးဖြစ်တယ်တချို့ကမိသားစုနဲ့မိသားစုဝင်တွေအောက်ကလူတွေမရှိတော့လို့ပြန်ကြတယ်ဟိုသေဆုံးရတာမျိုးတွေနောက်တော့မိသားစုဝင်အသက်ကြီးတဲ့လူတွေအများစုကြံခဲ့ရတယ်အထိုင်းမှာလည်းလိုလူရေရွှေကောင်းနေတာတော့ရှင်မှာအောက်မှာလူကြီးတူမနဲ့ခရီးသွင်းတွေအကျန်နေကြတယ်။အကျန်နေကြတော့အဲ့ဒီလူကြီးတူမတွေကအခုချိန်မှာဘယ်ခေါ်မလဲ။ဒီမကောင်းဖြစ်တဲ့သူ့အသက်တွေဆုံးသွားတော့သူတို့ရဲ့တာသမီကလေးတွေကိုထိတ်ကြည့်လို့လည်းမရှိတော့ဘူး။အဲ့တော့မရှိမနေပြန်ရတဲ့ပုံစံမျိုးကိုတွေ့ရတယ
်။ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသပ်တဲ့မင်းရှိနေပြီးတရားမဝင်အထောက်ထားမဲ့တွေအများပြားရှိနေတာပါ။အခုဆိုရင်ကိုဗစ်ကပ်ဘေးကြောင့်ဆိုင်ရုံအလုပ်ရုံတွေပိတ်သိမ်းတာလူတွေရှော့ချတာတွေရှိလာတဲ့အတွက်အလုပ်လက်မဲ့တွေဖြစ်ပြီးနေရပြန်ကြရသူတွေလည်းရှိပါတယ်။တရားဝင်အထောက်အထားရှိသူတွေကအစအလုပ်လက်မဲ့တွေဖြစ်လာတာတွေကြောင့်နေရပြန်ကြသူတွေရှိတယ်လို့နေစဉ်ခိုးဝင်လာသူတွေကလည်းအများအပြားရှိနေတာကြောင့်နေဆက်လွယ်မှုကြီးကြီးအချုပ်တွေမှာဖမ်းဆီးထားပြီးပြန်ပို့နေတာတွေလည်းရှိနေပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်
ဒီ American ရဲ့တောက်ချန်နေမနက်ခင်းစီစဉ်တွေကိုနားဆင်နေကြတာပါအခုတော့နိုင်ငံတကာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်အာဖဂန်နစ္စတန်နိုင်ငံကလုံခြုံရေးအခြေအနေတွေဟာအလင်းအမြန်ပဲဆိုးဝါးလာနေတယ်လို့အခုတော့ American တာဝန်ရှိသူတွေကအတိအမှတ်ပြုလာကြပါပြီတာလီဘန်တွေရဲ့အကြမ်းဖက်မှုကိုရပ်တန့်ဖို့အတွက်မနေမနာအလုပ်လုပ်နေပါတယ်လို့ American အစိုးရကပြောပါတယ်စင်နီစိန်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြပေးမှာပါ
အာဖဂန်ကအကြမ်းဖက်မှုတွေအဆင့်တိုးလာပြီးကလေးတွေကိုပါအကြမ်းဖက်တဲ့အဆင့်ရောက်လာပါပြီ။ဒီလကောမှာအမေရိကန်တပ်တွေအပြီးရုတ်သိမ်းဖို့ပြင်ဆင်နေချိန်မှာပဲလုံခြုံရေးအခြေအနေတွေဆိုးရွားလာတာကိုတာဝန်ရှိသူတွေဝန်ခံနေရပါပြီ။အမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောခွင့်ရဂျွန်ကာဘီက
The Secretary shares the concern of the international community about the security situation in Afghanistan which is clearly
Afghan ကလုံခြုံရေးအခြေအနေတွေဆိုးရင်ရတယ်ဆိုတာနိုင်ငံတကာတန်ဝန်းလိုပဲကျွန်တော်တို့ဝန်ကြီးလည်းဆိုးရင်ပါတယ်မန်ကန်နဲ့လမ်းကြောင်းကိုသွားနေတာမဟုတ်ပေမဲ့ဝန်ကြီးကတော့အာဖဂန်တပ်တွေစစ်မြေပြင်မှာကြီးမားတဲ့အပြောင်းအလဲတွေလုပ်နိုင်မယ်လို့စက်ပြီးယုံကြည်နေပါတယ
်အမေရိကန်တပ်တွေထွက်သွားရင်အာဖဂန်ပြည်သူတွေဘယ်လိုလုပ်မလဲလို့ထပ်မေးတဲ့အခါမှာတော့ဆုံးရှုံးရမှာကြီးပါတယ်လို့ဂါဘီကပြောပါတယ
် But this is their country these are their military forces
ဒါကသူတို့တိုင်းပြည်ပါသူတို့စစ်တပ်ပါသူတို့ပြည်နယ်မျိုးတော်တွေနဲ့သူတို့လူတွေကိုကာဝေးရမှာပါဒီအချိန်မှာသူတို့ခေါင်းဆောင်တို့ရဲ့အင်အားခိုင်မာမှုကိုပြကြရမှာပါ
တာလီဘန်တွေကိုတေချာပြန်မတိုက်နိုင်တဲ့အတွက်အာဖဂန်တပ်တွေကိုစိတ်မပြတ်ဘူးလားလို့သမ္မတဂျိုးဘိုင်ဒန်ကိုမေးကြည့်တဲ့အခါမှာတော့အင်ဂျီရောပြောခွင့်ရဂျန်ဆာကီကအခုလိုတုံ့ပြန်ပါတယ
် I don't think we have the luxury of just feeling disappointed
အခုချိန်မှာကျမတို့အတွက်စိတ်ပြတ်တယ်လို့ခံစားဖို့တောင်မရှိပါဘူးကျမတို့နဲ့သမ္မတကြီးအမြင်ကတော့ပြီးခဲ့တဲ့အနှစ်20အတွင်းသူတို့ကိုလေ့ကျင့်ပေးထားတဲ့သင်တန်းတွေအထောက်အကူတွေလုံခြုံရေးလမ်းညွှန်ချက်တွေကိုအသုံးချဖို့ပါပဲ
Brookings Institute က Michael Onlono လို့ကျွမ်းကျင်သူတွေကတော့ Biden အနေနဲ့ဆုံးဖြတ်ချက်ကြီးတစ်ခုချဖို့လိုသေးတယ်လို့ပြောပါတယ
် Well the United States now has a big decision to make as to just how hard it's going
American တွေအနေနဲ့ Taliban တွေတိုင်းပြည်ကိုသိမ်းယူတာကနေဘလောက်ကြိုးစားပြီးတော့ကာကွယ်မလဲဆိုတဲ့ဆုံးဖြတ်ချက်ကြီးကိုချဖို့ပဲကြံမာတော့တယ်အဲ့ဒီထဲမှာ American leader တိုက်ခိုက်ပေးမှုစွမ်းအားကနံပါတ်1အပြောင်းလဲလုပ်ပေးနိုင်တာပါဒီနံပါတ်1ကိစ္စကိုအပြည့်အဝမဆုံးဖြတ်ရသေးတဲ့အပြင်ဒါကတက်ရောက်မှုကြီးပါတယ
်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတော့လုံခြုံရေးအခြေအနေတွေအလင်းအမြန်ဆိုးရွားနေတယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကဝန်ခံသွားပေမဲ့လည်းတမ်မတ်ကြီးဇမဲခလီဇတ်နဲ့သူ့အဖွဲ့တွေဟာကာတာနိုင်ငံဒိုဟာမြို့ကိုပြန်ရောက်နေပြီးဒီအကြက်တဲကနေအပြည့်ရဖို့တာလီဘန်တွေနဲ့မနေမနာဆွေးနွေးအပြည့်ရှာနေတယ်လို့ပြောပါတယ်
He will press the Taliban.
သူကတာလီဘန်တွေကိုစစ်ရေးထိုးစစ်တွေရပ်ဖို့ဖိအားပေးမှဖြစ်ပြီးတော့နိုင်ငံရေးသဘောတူညီချက်ရဖို့ညှိနှိုင်းမှာပါ
။ American ငြိမ်းချမ်းရေး Institute က Scott Warden တို့လိုကျွမ်းကျင်သူတွေကဒါကိုသဘောတူပေမဲ့လည်းညှော်လင့်ချက်တွေအများကြီးမထားဖို့တတိပေးပါတယ်
။ So I would not expect a big breakthrough at this.
အခုချိန်မှာတော့ကြီးမားတဲ့အပြောင်းအလဲကျွန်တော်ကတော့မမျှော်လင့်ပါဘူး။ဒါပေမဲ့လည်းဒါဟာတာလီဘန်တွေကိုဖိအားပေးဖို့အခွင့်အရေးဖြစ်ပြီးတော့ညှော်လင့်ချက်တွေကိုလည်းလျှော့ထားရမှာပါလို့ပြောသွားတာပါ။တာလီဘန်တွေနိုင်ငံကိုသိမ်းယူတာကနေကာကွယ်ဖို့နောက်ဆုံးအမေရိကန်တွေလုံနိုင်သမျှဆုံးဖြတ်ချက်တွေဟာအမေရိကန်ကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်ပေါ်မှာလုံးဝမူတည်နေပါတယ်ခင်ဗျာ
VOA American တန်ကတောက်ချန်နေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင်
ကုလသမဂ္ဂရဲ့2030ပြည့်နှစ်ရေရှည်တည်တံ့မဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဟာအခိုင်အမာထောက်ခံတယ်လို့ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးဆမန်သာပါဝါပြောဆိုလိုက်ပါတယ်။ကုလသမဂ္ဂမှာမကြာသေးခင်ကကျင်းပခဲ့တဲ့ရေရှည်တည်တံ့မဲ့ဖွံ့ဖြိုးရေးဆိုင်ရာအဆင့်မြင့်နှိနှော့ဖလှယ်ပွဲမှာမစ်ပါဝါပြောဆိုခဲ့တာပါ။ဒါပေမဲ့ရေရှည်တည်တံ့မဲ့ဖွံ့ဖြိုးရေးရည်မှန်းချက်အတွက်2021ခုနှစ်မှာတော့စိန်ခေါ်နေတဲ့ပြဿနာ3ရပ်နဲ့ရင်ဆိုင်နေရတယ်လို့ Miss Power ထောက်ပြပါဗျာ။အဲ့ဒီပြဿနာတွေထဲမှာ COVID-19 ကပ်ရောဂါပဲအာနာရှင်စနစ်ကြောင့်ကြီးထွားလာတဲ့အာဂတိလိုက်စားမှုတွေနဲ့ဥရူရာသီပြောင်းလဲမှုဖြစ်စဉ်တွေရဲ့ရိုက်ခတ်မှုတွေပါဝင်တယ်လို့ဆိုပါဗျာ။ American ပြည်ထောင်စုအနေနဲ့ COVID-19 စိန်ခေါ်မှုကိုတုံ့ပြန်ဖို့အတွက်ဝင်ငွေနှဲပါတဲ့နိုင်ငံတွေဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေစီးပွားရေးအကျပ်အတည်းဖြစ်နေတဲ့နိုင်ငံတွေနဲ့အာဖရိကသမဂ္ဂနိုင်ငံတွေစုစုပေါင်း62နိုင်ငံအတွက်
Pfizer ကာကွယ်ဆေးအလုံးရေ၅သိန်းကို COVAX WHO အတဆင့်ပေးဖို့လှူဒန်းမယ်လို့သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။ COVID ကာကွယ်ဆေးထုတ်လုပ်ရေးနိုင်ငံပေါင်းစုံကြိုးပမ်းမှုဖြစ်တဲ့ COVAX အဖွဲ့ကိုလည်းအမေရိကန်ဒေါ်လာတန်း2000ထဲဝင်ထားပြီးကာကွယ်ဆေးအလုံးရေတန်း80လှူဖို့တာဝန်ယူထားတဲ့အပြင်အခုတသုတ်ထပ်ပြီးကာကွယ်ဆေးအလုံးရေ၅သိန်းထပ်မံလှူဒန်းဖို့ကြေညာလိုက်တာဖြစ်ပါတယ်။ကိုဗစ်အခြေအနေအားအရေးပေါ်ကင်တွယ်ရမှာဖြစ်ပါတယ်။ယောဂါတိုက်ဖြတ်ရေးတစ်ခုတည်းကိုပဲအာယုံဆိုင်နေရတာမဟုတ်ပါဘူး။ကပ်ယောဂါပြန့်နှံ့မှုကြောင့်ဖွံ့ဖြိုးမှုအရှိန်တက်မသွားအောင်ဆယ်စုနှစ်တည်းနဲ့ချီပြီးစိတ်ချရအောင်တိုက်ထုတ်နေကြရတာဖြစ်တယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲဆမ်မတာဖာဝါအခုလိုပြောပါတယ်
။ As you well know, COVID-19 has swelled the ranks of the poor.
COVID-19 ကြောင့်ဆင်းရဲမှုပိုတိုးလာပြီးလူဦးရေ124သန်းဆင်းရဲတွင်တွန့်ပို့ခဲ့သလိုအစာရေစာပြတ်လတ်မှုနဲ့ရင်ဆိုင်နေကြရပါတယ်ဒါဟာကမ္ဘာမှာနှစ်30နီးပါးအတွင်းဆင်းရဲမွဲတေမှုအဆိုးအဝါဆုံးအဖြစ်ကိုဥတီစေတဲ့သဘောပါပဲကလေးဦးရေတန်းတစ်ထောင်ကျော်ကြောင်းမတက်နိုင်အောင်ဖြစ်ကြပြီးအထူးသဖြင့်မိန်းကလေးတွေကြောင်းပြန်တက်နိုင်ဖို့အလားအလာသိမ့်မရှိနိုင်တော့ဘူးလို့ပြောသွားတာပါဒါအပြင်အာနာရှင်အဆိုးရတွေကပ်ယောဂါဘေးကိုအကြောင်းပြပြီးရွေးကောက်ပွဲရွှေ့ဆိုင်တာတွေလွတ်လပ်စွာစူဝေးခွင့်ကန့်တတာတွေနဲ့သတင်းမီဒီယာတွေကိုနှုတ်ပိတ်တာတွေလုပ်နေကြတာတွေ့ရတယ်လို့လဲ Miss Power ပြောပါတယ
် We must be vigilant about the repression that is happening right now
ပြည်내ဘူးတွေနဲ့ပတ်သက်လို့အခုလောလောဆယ်ဖြစ်ပျက်နေတာတွေကိုမဖြစ်မနေသတိနဲ့စောင့်ကြည့်ကြရမှာဖြစ်ပါတယ် Democracy အရေးနဲ့အစိုးရတရရဲ့လူအခွင့်အရေးလေးစားလိုက်နာမှုဆိုတာရေရှည်ဖွံ့ဖြိုးမှုအတွက်အခြေခံကျတဲ့အမှန်တကယ်လိုအပ်ချက်ဖြစ်လို့ပါပဲထိရောက်မှုမရှိတဲ့အစိုးရဌာနတွေအဂတိလိုက်စားမှုတွေတရားဥပဒေစိုးမိုးမှုအားနည်းတဲ့နိုင်ငံတွေဟာပြည်တွင်းစစ်ဖြစ်နိုင်ခြေ30ရာနေ45ရာခိုင်နှုန်းရှိပြီးရာဇဝတ်မှုတွေအလွန်အကျွံများနိုင်တဲ့အန္တရာယ်ရှိတယ်လို့ပြောသွားတာပါ။နောက်ပြဿနာတစ်ခုကတော့အကျင့်ပြက်လက်စားမှုပါ။ဒီအဂတိလိုက်စားမှုတွေဟာစီးပွားရေးတိုးတက်မှုကိုအနောက်အရှက်ဖြစ်စေသလိုယင်းနှိမ့်မြုပ်နှံမှုတွေကိုကတိကောက်ဖြစ်စေပါတယ်။အများပြည်သူနဲ့သက်ဆိုင်တဲ့ယုံဌာနတွေအပေါ်ယုံကြည်မှုကင်းမဲ့စေပါတယ်လူမှုပိုင်နဲ့ပုဂ္ဂလိကပိုင်အရင်းအမြစ်တွေကိုမတရားသိမ်းယူတာအာဏာရှင်တွေနဲ့လူအခွင့်အရေးချိုးဖောက်သူတွေတိုးလာစေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့2005ခုနှစ်ကထုတ်လွှတ်ခဲ့တဲ့လေထုညဉ့်ဉန်းမှုဖမ်းလုံအိမ်ဓာတ်ငွေပမာဏကနေ2030ပြည့်နှစ်မှာ50ရာနေ52ရာခိုင်နှုန်းအထိလျှော့ချဖို့တန်ဓိဋ္ဌာန်ချထားပြီးရာသီဥတုအပြောင်းအလဲကင်တွယ်ရမှာဦးဆောင်နေပါတယ်အမေရိကန်ရဲ့ဖွံ့ဖြိုးရေးစိန်ခေါ်အကဲဆတ်မှုတွေဟာအားလုံးအတူတကွမျှဝေခံစားနေရတဲ့စိန်ခေါ်မှုတွေပါပဲ။ကမ္ဘာတဝန်းပုံမကောင်းမွန်တဲ့လူနေမှုဘဝတိဆောက်ကြဖို့2030ပြည့်နှစ်ရေရှည်တည်နှက်မဲ့ဖွံ့ဖြိုးရေးအစီအစဉ်ဟာသမိုင်းတွင်မဲ့ဘုံသဘောတူညီချက်အဖြစ်ပြောင်မြောက်တဲ့ဂတိကဝတ်နဲ့မဖြစ်မနေအတူတကွအတိတ်ပဲဖွင့်ကြရမယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Samantha Power ပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တဲ့ Editor အပေါ်ဟာအမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းတင်ပြပါရစေ VOA American တိုင်းရဲ့အသံလွှင့်အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအစီအစဉ်နောက်ပိုင်းမှာမြန်မာအရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာပါလိုင်းနိုမီတာ2440နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American သံကတောက်ကြံနေ့မနေ့ခင်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းနိုမီတာ2440နဲ့51ကပြန်လှိုင်းလက်မီတာ190ကပါထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်ကျမ်းမာရေးခန္ဓာမှာဆိုရင်တော့
အဓိကတော့ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးရတော့ဘယ်ကာကွယ်ဆေးမဆိုပေါ့နော်ထိုးဖို့ကျွန်တော်တိုက်တွန်းတယ
်မြန်မာနိုင်ငံမှာခံစားနေရတဲ့ကိုဗစ်တက်ပြက်လှိုင်းနဲ့ပတ်သက်ပြီးကြားကြမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်ရုရှားမြန်မာဆက်ဆံရေးဟာစီးရေးဦးစားပေးတဲ့ဆက်ဆံရေးသားဖြစ်ပေမဲ့တရုတ်မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကတော့ရေရှည်တည်ငြိမ်မှုဖြစ်နေတယ်လို့ဥအောင်ခင်ရဲ့သုံးသက်ချက်ကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်။နားဆင်နိုင်ပါပြီ။
မြန်မာပြည်အတွက်ကုလသမဂ္ဂကတည်ထောင်ထားတဲ့လူသားချင်းစာနာထောက်ထားရေးရန်ပုံငွေတွေကိုမြောက်ကိုရီးယားအစိုးရကဒေါ်လာ3သိန်းလူကျောင်းဇွန်လ18ရက်နေ့ထုတ်ကိုရီးယားတိုင်းသတင်းစာမှာဖော်ပြတာဟာမှားယွင်းမှုသာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်ကရှင်းပြပါတယ်။တောင်ကိုရီးယားဟာတူလူထားတဲ့ဒေါ်လာ6သိန်းအပြင်နောက်ထပ်3သိန်းထပ်လူထားကိုမှားယွင်းဖော်ပြတာလို့ UPI သတင်းမှာရှင်းပြပါတယ်။ကုလသမဂ္ဂကဇူလိုင်လ14ရက်နေ့ကတင်သွင်းတဲ့မြောက်ကိုရီးယားအစိုးရအစိုးရခန်းစားမှာရိတ်ခါရှားပါမှုကအကြီးအကျယ်ရင်ဆိုင်နေရတယ်လို့ဖော်ပြပါတယ်ကိုဗစ်ရောဂါနဲ့စစ်အာဏာသိမ်းမှုဖြစ်ပွားနေတဲ့မြန်မာပြည်အတွက်ကျန်းမာရေးရိတ်ခါနဲ့ပညာရေးလိုအပ်ချက်တွေထောက်ပံ့မဲ့ရန်ပုံငွေကိုကုလသမဂ္ဂကမတ်တီထားပါတယ်ဒေါ်လာ290ကိုတန်းတန်းရှိရမယ်ရန်ပုံငွေဖြစ်ပေမဲ့အခုအချိန်ထိဒေါ်လာ50တန်းသာရပါသေးတယ်အများဆုံးဒေါ်လာ24တန်းထည့်ထားသူဟာအမေရိကန်ပါမြောက်ကိုရီးယားကတော့လူသားချင်းစာနာရေးအကူအညီဒီနှစ်ထဲမှာဒေါ်လာ15တန်းသာရရှိပါတယ်မြန်မာစစ်ကောင်စီနဲ့မြောက်ကိုရီးယားဟာအပယ်ခံအစိုးရတွေဖြစ်ကြပြီးတရုတ်နဲ့ရုရှားကိုမိခိုတဲ့နေရာမှာလည်းအသွင်တူကြပါတယ
်ဗမာစစ်အစိုးရနဲ့မြောက်ကိုရီးယားအစိုးရဟာအသွင်တူကြပါတယ်ဗမာစစ်အစိုးရတိုင်းဟာအပေကံဘဝမှာနေရပါတယ်။ဦးသိန်းစိန်ကဒေါ်စုကိုနိုင်ငံရေးလှုပ်ခွင့်ပေးပြီးပြုပြင်ပြောင်းလဲရေးလုပ်တော့မှအပေကံဘဝနှီးကုန်းချုပ်သွားပါတယ်။ကင်ဂျုံအွန်းကပြည်ပအန်ဒီရီကိုရင်ဆိုင်နေရပြီးတက်ချုပ်မင်းအောင်လှိုင်ကတော့ပြည်တွင်းစန့်ကျင်မှုတွေနဲ့ကြုံနေရတာပါ။အမေရိကန်နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဗမာအစိုးရကိုလက်နက်ပစ္စည်းမရောင်းဖို့ပိတ်ပင်ထားတာကြားလာပါပြီ။တရုတ်ရုရှား၊ Ukraine, Serbia, Israel နဲ့ India ကတော့ဗမာအစိုးရကိုစစ်လက်နက်ပစ္စည်းရောင်းပါတယ်။ဒါပေမဲ့ခင်မီဒုံးလက်နဲ့အတက်ပညာရဖို့အခက်အခဲရှိနေပါတယ်။ဒီနေရာမှာရုရှားတရုတ်နဲ့မြောက်ကိုရီးယားဟာဗမာစစ်တပ်မိကိုအားထားရာဆရာတွေဖြစ်လာပါတယ်။တရုတ်နဲ့ရုရှားစစ်လက်နက်ပစ္စည်းကင်တွယ်ရာမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာဗမာစစ်တပ်အတွက်အရေးပါလာပါတယ်။
ဒါကြောင့်ဒန်ကအေးအေးခံရလို့အပေခံပြစ်သွားတဲ့အာဏာသိမ်းအစိုးရဟာမြောက်ကိုရီးယားကိုပြန်လည်အားကိုးလာနိုင်ပါတယ်။ဗိုလ်ချုပ်ကြီးတူရရွှေမန်းနဲ့မြောက်ကိုရီးယားစီဦးစီးချုပ်ရဲ့နားလည်မှုစာချုပ်လွှာ38မျက်နှာပေါက်ကြားတာကိုလူသိများပါတယ်။အာဏာသိမ်းတပ်ဟာအပေခံပြစ်သွားတဲ့1988ခရဲကတရုတ်ကိုမြို့လာခဲ့တာဖြစ်ပြီးမဲ့လက်နက်ခဲယမ်းနဲ့ပတ်သက်လာရင်တော့ယူရှာကိုလည်းအားကိုးလာတာတွေ့ရပါတယ်တက်ချုပ်မင်းအောင်လှိုင်ဟာယူရှာကိုမကြာခဏတွားရောက်သူဖြစ်ပြီးအာနာသိမ့်ပြီးကလေးကယူရှာစစ်ပစ္စည်းအဝယ်များလာပါတယ်ယူရှာကလည်းမြန်မာတွေမကဘဲအခြားအာဆီယံနိုင်ငံတွေပါစီးအောင်ဖို့ကြိုးပမ်းလာတာတွေ့ရပါတယ
်ရ ရုရှားကိုပညာသင်တွားရောက်တဲ့မြန်မာစစ်ဗိုလ်6000ကျော်ရှိနေပြီဆိုတဲ့သတင်းဟာရုရှားအာကူမှုကိုပြသနေပါတယ်စစ်တပ်အာဏာသိမ်းတဲ့နေ့ကအသုံးပြုတဲ့စစ်ကားတွေဟာရုရှားလုစစ်ကားတွေဖြစ်နေတာကိုကြည့်ရင်ရုရှားပါဝင်တဲ့အတိုင်းအတာကိုခံမှန်းနိုင်ပါတယ်တပ်ချုပ်မင်းအောင်လှိုင်ပြုစုပြောထောင်လာတဲ့ရုရှားမြန်မာစစ်ဘက်ဆက်ဆံရေးအခေါင်အတည်ပေါ်လာတဲ့သဘောဖြစ်ပါတယ်တရုတ်နဲ့ဘက်ဆုံဆက်ဆံရေးလုပ်တဲ့အခါမှာစစ်လက်နက်ပစ္စည်းအညံစားပါဝယ်ယူရတာကိုတပ်ချုပ်ကြီးစိတ်ပြက်လာလို့ရုရှားနဲ့စစ်ရေးဆက်ဆံမှုတိုးမြှင့်လိုက်တာလို့လည်းမြင်ကြပါတယ်ဒါပေမဲ့နိုင်ငံရေးမှာရုရှားကမြောက်ကိုရီးယားကိုပိုပြီးအလေးထားပါတယ်ရုရှားသမ္မတဟာကင်ဂျွန်အွန်းကိုတွေ့ဆုံပြီးဒန်းတူရီတူဆက်ဆံပေမဲ့တပ်ချုပ်ကြီးကိုတော့ရုရှားစစ်ဗိုလ်နဲ့သာတွေ့ခွင့်ပေးပါတယ
်တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားတပ်ဖွဲ့တွေတရုတ်စစ်ပစ္စည်းသုံးနေတာကြားပြီးဖြစ်ပေမဲ့ဗမာစစ်တပ်ကဘာမှမတတ်နိုင်ပါဘူးဒါကြောင့်တပ်ချုပ်ကြီးတန်းရွှေလက်ထက်ကမြောက်ကိုရီးယားနဲ့ချစ်ချည်ရေးလုပ်ဖို့ကြိုးပမ်းတာဖြစ်ပုံရပါတယ်။တရုတ်နဲ့ရုရှားလို့စစ်ပစ္စည်းတွေကိုငွေပေးပြီးဝယ်ရပြီးမယ်။အလားတူပစ္စည်းကိုမြောက်ကိုရီးယားစီကဝယ်ရင်ငွေအစဆန်နဲ့ပြီးနံပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုပါ။မြောက်ကိုရီးယားနဲ့မြန်မာအဖို့မိခိုအားထားစရာနိုင်ငံကြီးတွေဟာတရုတ်နဲ့ရုရှားသာဖြစ်တာမို့လေဝင်ဆိုင်ဆက်ဆံရေးကစိတ်ဝင်စားစရာဖြစ်လာပါတယ်။ရုရှားဟာလက်နက်ရောင်းဖို့အတွက်သာမြန်မာကိုစိတ်ဝင်စားပုံရပါတယ်။မြန်မာနဲ့မြောက်ကိုရီးယားဟာမဟာဗျူဟာကျတဲ့တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေဖြစ်လို့ဒီနိုင်ငံတွေတည်ငြိမ်ရေးဟာတရုတ်အဖို့အလွန်အရေးကြီးပါတယ်။မြောက်ကိုရီးယားနဲ့ရုရှားနယ်စပ်ဟာဆယ်မိုင်ကျော်သာရှိပြီးတူမီမြစ်ကိုနေကြာအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နယ်စပ်ကတော့မိုင်ပေါင်း890ရှိပြီးတရုတ်ကို90ရာခိုင်နှုန်းမီခိုနေရပါတယ်။မြန်မာတရုတ်နယ်စပ်ဟာမိုင်ပေါင်း1300ကျော်ရှည်တရတာမူဆက်ဆံရေးအရှုပ်ထွေးဆုံးဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါ။အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်ပါပြီ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ရောဂါဆိုင်ရာကာကွယ်ရေးကိုပြောပြပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 တက်တဲ့အလှိုင်းတန်ကိုခံရဆဲဖြစ်တဲ့အတွက်ပုံမှန်ကာကွယ်နည်းတွေကိုဆက်ပြီးတော့ထိန်းထားဖို့လိုတဲ့အပြင်ဈေးကနေဝဲလာတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်သင့်လဲဆိုတာကိုကျန်းမာရေးတာဝန်ခံတွေကအလေးပေးပြောကြားနေပါတယ်။ဝယ်ယူတဲ့ပစ္စည်းတွေကိုဘယ်လိုကင်တွယ်စီမံသင့်ပါသလဲ။လက်ရှိထိုးပေးနေတဲ့ကာကွယ်ဆေးတွေကရောဘလို့အကျိုးရှိနိုင်ပါသလဲဒီကြောင်းရန်ကုန်ကကိုဗစ်လူနာတွေကိုကုသပေးနေတဲ့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ခံတူကိုကိုဝင်းမင်းကမေးမြန်းပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍအတွက်တင်ပြပေးပါပ
ါ Okay ကျန်းမာရေးရရှိကြီးခင်ဗျာအခုကျွန်တော်တို့ဒီကိုဗစ် -19 တတိယလှိုင်းရဲ့နောက်ဆုံးအခြေအနေမှာပေါ့နော်ကာကွယ်ရေးအတွက်အရေးကြီးဆုံးဆိုရင်ဆရာကြီးအဓိကဘာကိုစထောက်ပြကြလဲ
ကျွန်တော်တို့ပြည်သူတွေအနေနဲ့ပေါ့နော်အခုလိုပဲဆင်းရဲခြင်းချင်းနဲ့ဒီယောဂါကြီးကိုကြောက်ပြီးတော့ပေါ့နော်တတ်နိုင်သမျှမတ်စတာတာတွေဟိုလက်စေးတာတွေနော်လူအုပ်ကြတဲ့မသွားတာတွေလူစီတဲ့နေရာမသွားတာတွေအခုဆင်းရဲနေဖို့ထိုင်ဖို့သွားလာလှုပ်ရှားပုံတွေအတိုင်းဆက်ပြီးတော့ကျွန်တော်တို့ထိန်းထားစေခြင်းနဲ့ဈေးဝယ်တာအစဈေးဝယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီထုတ်တဲ့ပိုးတဲ့အရာတွေကိုကိုယ့်အိမ်ကိုပြန်ရောက်လို့ရှိရင်အိမ်အဝမှာခြားရမယ်အရက်ပြန်လို့ပါလို့ねတည်တည်ချာချာဟောဟောအဲ့ဒါတွေတန့်ချင်းလုပ်မယ်တန့်ချင်းလုပ်ပြီးတော့နော်နှစ်နာရီသုံးနာရီလောက်ကြာမှအဲ့ဒါတွေကိုကျွန်တော်တို့ကလက်အိမ်နဲ့ကင်ပြီးတော့တခြားဟိုထည့်เสียချင်တဲ့ထဲကိုထည့်လောင်းပြီးတော့မှဂျင်းနဲ့ကြောင်စင်အောင်ဈေးတချို့ရင်လေးနဲ့ပြုတ်လို့ရတာရင်လေးနဲ့ပြုတ်ပြီးတော့ချက်ပြုတ်မယ်ဆိုလို့ရှိရင်တော့ဒီကူးဆက်မှုနှုံးနေရပို့ပြီးတော့ကြလာမယ်ပေါ့နော်။အကြောင်းလဲဆိုတော့ကျွန်တော်တို့ဒီအဓိကကျွန်တော်ရှိမှဖြစ်တာအင်ရှင်မတွေဈေးဝယ်ဒါကနေပြီးတော့ဒီထိဆက်မှုတွေကနေရောဖြစ်တယ်ဆိုပြီးတော့လည်းတန်နေကြရတဲ့အတွက်ကြောင့်ကျွန်တော်အကြံဉာဏ်ဒီလိုပေးရခြင်းဖြစ်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအရင်ပုံမှန်လုပ်လာတဲ့ကာကွယ်နည်းတွေကိုသုံးတာအပြင်ဈေးတွေမှာလည်းဒီပစ္စည်းတွေဝယ်ယူရမှာအဓိကထားဖို့ပေါ့နော်
အဲ့ဒါအပြင်နောက်ထပ်အရေးကြီးဆုံးဆိုရင်ဆက်အခုနောက်ဆုံးအချိန်မှာဘာလို့ထပ်ပြီးတော့ရှင်းပြကြမလဲ
။ရေးကြီးတာကတော့ကျွန်တော်တို့အဓိကတော့ကာကွယ်ဆေးပေါ့နော်။ကာကွယ်ဆေးရတော့ဘယ်ကာကွယ်ဆေးမဆိုပေါ့နော်။ထိုးဖို့ကျွန်တော်တိုက်တွန်းတယ်။ဒီကာကွယ်ဆေးဒီသာကျွန်တော်တို့ရဲ့လူအသက်ကိုအပြည့်အဝအမှတ်ခံပေးနိုင်မဲ့အရာလို့လဲကျွန်တော်တို့ယုံကြည်တဲ့ကြောင့်ဒီကာကွယ်ဆေးကိုဖြစ်နိုင်မယ်များမြန်ပေါ့နော်။လို့အကုန်ထိုးကြပါလို့ပဲကျွန်တော်အကြံပြုချင်ပါတယ်ဗျ။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီမထိုးကျင်သူတွေမထိုးဝင့်သူတွေပေါ့နော်။ထိုးဖို့ဝင်လေးနေတဲ့သူတွေလို့ပြောမှာပါဆရာ။သူတို့အတွက်ကောဆရာဘယ်လိုရှင်းပြချင်လဲ
။အဲဒီသူတွေကြားထဲမှာတော့ကာကွယ်ဆေးအမျိုးအစားနဲ့ကာကွယ်ဆေးကုမ္ပဏီထုတ်တဲ့နိုင်ငံတွေကတော့ရွေးချယ်နေကြတာတော့ကျွန်တော်လည်းကြားတယ်ပေါ့နော်။ဟုတ်ဒါပေသေးပေါ့နော်။ကျွန်တော်တို့ဆရာဝန်တော်တော်များများပြောလို့ပဲ။ဒီလိုအောက်ပရိတ်ခေါ်မှာပေါ့နော်ဒီလိုကတ်ယောဂကြီးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဘယ်ကာကွယ်ဆေးပဲရရဘယ်ကာကွယ်ဆေးပဲဖြစ်ဖြစ်ကျွန်တော်တို့ကကာကွယ်ဆေးထိုးထားဖို့တော့ကျွန်တော်တို့ကလိုအပ်တယ်လို့ဒီလိုပဲမြင်ပါတယ်ဗျရှိတဲ့ကာကွယ်ဆေးကိုကျွန်တော်တို့ကသူ့ရဲ့စံနှုန်းတိုင်းပဲကျွန်တော်တို့ထိုးထားတဲ့နယ်လို့ကျွန်တော်တို့အကြံပြုချင်ပါတယ်ဗ
ျဟုတ်ကဲ့ဆရာတော့ဆရာတို့အခုဒီကိုဗစ်ကာကွယ်ဆေးပြန်စထိုးနေတဲ့အနေထားရောဘယ်လိုရှိလဲဆရာ
။အကျွန်တော်တို့ကတော့ဒီရန်ကုန်တိုင်းရောကျွန်တော်တိုင်းနဲ့ပြည်နယ်တော်တော်များများမှာတော့ကာကွယ်ဆေးကိုဩဂတ်လဇန်ကနေပြီးစပြီးတော့ထိုးနေပြီပေါ့နော်။ထိုးနေရဆိုရင်တချို့ဆိုကျွန်တော်တို့တပတ်လောက်ရသွားကြပြီပေါ့နော်
။ဟုတ်ကဲ့ဆရာဒီကာကွယ်ဆေးလာထိုးသူတွေအနေထားရောဘယ်လိုတွေ့ရလဲဆရာ
။ကာကွယ်ဆေးစထိုးတုန်းကတော့ကာကွယ်ဆေးထိုးတဲ့လူကနဲတဲ့ထင်ရပေမဲ့ဟိုတရက်တရက်နဲ့ graph ကထောင်ထောင်တက်လာတယ်ပေါ့နော်ရမပါစနစ်ရများလာတယ်ဥမာ20ရစမယ်ကျွန်တော်28ရမယ်ဟိုဟာ40ရတယ်56ရတယ်55ရတယ်ဟိုရကန်လုံး60လောက်အထိဒီရလာရဲကျွန်တော်တို့ရှိတယ်ပေါ့နော်တရက်တရက်တော့များလာတယ်ထိုးတဲ့လူကြီးရလေ
ဟုတ်ကဲ့ဆရာအဲ့တော့အခုကာကွယ်ဆေးလာထိုးသူတွေအနေနဲ့အခုဒီကိုဗစ်နောက်ဆုံးအခြေအနေမှာပေါ့နော်ဘယ်လိုပုံစံမျိုးအကျိုးကျေးဇူးရလာနိုင်လဲဆရာ
။အခုကကွယ်ဆေးထိုးတာတော့လက်တလောတော့တက်ရောက်မှုမရှိနိုင်သေးဘူးပေါ့နော်။ဒါကတော့ကျွန်တော်တို့ရေရှည်ပေါ့ရေရှည်ကျွန်တော်တို့နောက်တလဆိုရင်ကျွန်တော်တို့ကဒုတိယကြိမ်ကျွန်တော်တို့ပြန်ထိုးပေးရမှာပေါ့။အဒုတိယကြိမ်ပြန်ထိုးမှပဲဒီဈေးအာနိသင်ကနောက်ဒီရက်ကျလာတဲ့ချိန်မှာကျွန်တော်တို့ဒီအကျိုးကိုခံစားရမှာပေါ့နော်။လောလောလတ်လတ်တော့ကျွန်တော်တို့ကအခုမှပထမကြိမ်ပဲကကွယ်ဆေးကျွန်တော်ကထိုးနှံပေးနေတာဖြစ်ပါတော့
ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်တည်းကကာကွယ်ဆေးထိုးရတဲ့သူတွေအနေနဲ့ရောအခုဒီလက်ရှိကိုဗစ်တတရားလိုက်မှာပေါ့နော်ဘလို့အကျိုးကျေးဇူးတွေရတာကိုဆရာတို့တွေ့ထားလဲဆရာ
အဲမထိုးရတဲ့ဆိုင်တော့ကျွန်တော်တို့ဒီအကျိုးကတော့ရမှာပေါ့နော်အခုကျွန်တော်တို့ဒီခါလာမှာအခုကြည့်လိုက်တော့ကျွန်တော်တို့အရင်ကကိုဗစ်ကြီးထိုးရတယ်ပေါ့နော်ကိုဗစ်ကြီးဒီနှစ်ချိန်ထိတာတဲ့တက်ကြီးရွယ်ဦးတွေပေါ့နှစ်ကြိမ်လုံးမိတဲ့တက်ကြီးရွယ်ဦးတွေကကိုဗစ်မကူးဆက်ဘူးလားဆိုတော့ဒီယောဂကူးဆက်တယ်သူတို့နှစ်ကြိမ်ထိုးထားတဲ့လူတွေမှာဒီယောဂဖြစ်တယ်ဒါပေမဲ့ဖြစ်တော့အဲ့ဒီထိုးထားတဲ့မထိုးထားတဲ့လူရှင်းကြည့်လိုက်လို့ရှိရင်ထိုးထားတဲ့လူတွေကယောဂတောင်းခံနိုင်တယ်အသေးပြောင်းမရှိတော့ပဲအဲမထိုးထားတဲ့လူတွေကြတော့ယောဂတောင်းကိုတော်တော်ပြင်းပြင်းထန်ထန်ခံစားအသေးပြောက်လဲများတာကိုကျွန်တော်တွေ့ရတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလက်ရှိကိုဗစ်ဖြစ်နေတဲ့အခြေအနေကိုရောဘယ်လိုတွေ့ရလဲဆရာ
အခုကတော့အကုန်လုံးကဖျားရတဲ့နာနေကြရင်ဒါကိုဗစ်ဖြစ်ဖို့များသွားပြီလေအောက်ဆီဂျင်ကျတယ်နောက်ဒီဝင်းသွားတယ်ဘိုင်းအောက်နေချောင်းဆိုးတယ်နာစီးတယ်လက်ချောင်းရားတယ်အဲ့ဒီလိုဟိုပုံစံမျိုးရင်းနဲ့လာကြတော့အလုံးကဒီကိုဗစ် -19science symptom တွေနဲ့ပဲဖြစ်ကြတာများတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဘာထပ်မှာရှင်းသေးလဲ
ဒီပုံစံလေးတိုင်းဆင်းရင်ပြည်သူတရားလုံးကပေါ့နော်တက်ညီလက်ညီနဲ့ကျွန်တော်တို့ဒီပုံစံလေးတိုင်းထိထားနိုင်မယ်ဆိုလို့ရှိရင်နှစ်ပတ်လောက်အတွင်းမှာကိုကျွန်တော်တို့ကသီးသီးသာကျွန်တော်တို့ဖြစ်ပွားတော့ဒီဆုံးတော့ကျွန်တော်တို့ကချသွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဗျာကာကွယ်ဆေးမျိုးဘယ်ကာကွယ်ဆေးမျိုးပေါ့နော်ဘယ်ကာကွယ်ဆေးမျိုးတက်ဆိုင်ရဆောင်ရင်းတွေဥမာဆိုရင်ကကလေးတခုဆောင်ရင်းတွေလည်း ဝိုင်းရင်ဆရာကြီးလည်းပြောတယ်ပေါ့နော်ဘဲကာကွယ်ဆေးဆိုဒီပြည်သူတွေအနေနဲ့ပေါ့နော်ထူရာဖို့သူတိုက်တွန်းတာလည်းရှိရဲ့ကျွန်တော်ကြားလည်းကြားမိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကွန်မင်းစီဇန်တင်ဆက်တဲ့ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ကြတာပါအခုတော့ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်အောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေသတန်ရင်သားသတင်းချောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာအစိုးရတပ်ကပြည်သူတွေကိုစစ်ဆေးနေတာတွေကိုဆက်မလုပ်ဖို့နဲ့အမြန်ဆုံးကူညီမှုတွေပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေတနက်ပစ်ခတ်မှုကြောင့်ချင်းပြည်နယ်ဖလန်းဒေသခံတွေထိခိုက်ဒေဆုံးမှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းရွေးကောက်ပွဲကော်မရှင် UEC ကကြေညာတဲ့အပေါ်ဘလို့အမြင်ရှိပါသလဲဆိုတာတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ COVID-19 ကူးစက်ရောဂါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုအစိုးရတပ်ကစစ်ဆေးနေတာကိုဆက်မလုပ်ဖို့နဲ့စားတောက်ရေးအခက်ခဲဖြစ်နေတဲ့ပြည်သူတွေကိုအမြန်ဆုံးကူညီမှုပေးဖို့အပါအဝင်အချက်၅ချက်ကိုရခိုင်အမျိုးသားပါတီ ANP ကအိတ်ဖွင့်ပေးစာရေးပြီးပြည်내အစိုးရကိုဩဂတ်လ10ရက်နေ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာမှာကပ်ရောဂါကြောင့်အခက်ခဲဖြစ်နေတဲ့ပြည်သူတွေကိုအမြန်ဆုံးကူညီထောက်ပံ့မှုပေးဖို့ကုသရေးလုပ်ငန်းပုံမှုကောင်းမွန်ပြီးစေဝါပြတ်လတ်မှုမရှိအောင်ဆောင်ရွက်ဖို့လျာထွက်ကုန်တွေကိုစစ်ဆေးကန့်သတ်မှုမလုပ်ဘဲလွတ်လပ်စွာတင်ပို့ရောင်းချခွင့်ပြုဖို့နိုင်ငံတကာကူညီထောက်ပံ့တွေလွတ်လပ်စွာကူညီထောက်ပံ့ခွင့်ပြုဖို့နဲ့သွာလာနေတဲ့ပြည်သူတွေကိုစစ်ဆေးမှုမပြုတ်လုပ်ဖို့အချက်တွေကိုတောင်းဆိုထားတာပါမကြာသေးမီရက်ပိုင်းအတွင်းကရခိုင်အမျိုးသားအဖွဲ့ချုပ် ULA ကတရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ကြေညာအပြီးမှာပြည်내အစိုးရကမြို့နယ်တချို့မှာအစီရင်စစ်တာတွေနဲ့မြို့ရင်းမြို့ပြင်အချက်ချာကြတဲ့နေရာတွေမှာစစ်ဆေးရေးတွေပြုလုပ်လာနေတာဖြစ်ပါတယ်
ချင်းပြည်နယ်ဖလန်းမြို့ကနေ6မိုင်လောက်ဝေးတဲ့လုံပီးရက်ွက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာပုဂ္ဂလဆယ်နှစ်နဲ့ပိုင်းကရွာထဲမှာတနက်နေ့ပြေခတ်မှုကြောင့် AG တင်းတော်တဲအုပ်ဆရာကတော့အသက်60ရွယ်သုံးငိုက်တလင်းတိတ်ဆုံးသွားခဲ့ပါတယ်လုံပီးရက်ွက်မှာအုတ်ကလ9ရက်နေ့ညကတည်းကစစ်ကောင်စီတပ်ဖွဲ့ခလရ268တပ်သားတွေဟာတနေကုန်ဤပါတနက်ပြေဖောက်ခဲ့ကြတာကြောင့်နောက်နေ့မနေ့မှာရွာသားတွေဟာဇာလိုင်ကျေးရွာဘက်ကိုပြောင်းရွှေ့ဖို့ပစ္စည်းတန်နေကြတဲ့ချိန်မှာတဲအုပ်ဆရာကတော့ဟာရင်ဘတ်ကြည့်စံထိမှန်ပြီးတော့ဆုံးခဲ့တာလို့ဖလန်းသေးတာကလူကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာဖလန်းမျိုးကနေသလန်တော်ကြီးရောကိုစေကူတပ်ပြီးပြန်သွားတဲ့ကိုဝန်ဆောင်မိခင်နဲ့သူ့ကိုဆိုင်ကယ်တင်ဆောင်တဲ့ဆိုင်ကယ်ဓမ္မကိုပြစ်ခတ်မှုကြောင့်ကိုဝန်ဆောင်မျိုးသမီးပေါင်မှကြီးစံသိမှန်ပြီးတော့ဆိုင်ကယ်ဓမ္မကိုလည်းဖမ်းဆီးထားတယ်လို့ချင်းမျိုးရဖွဲ့ချုပ်ကနေထုတ်ပြန်ထားပါတယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိဘူကားရက်စီယုံအတွင်ဝန်ထမ်း6ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုပို့လိုက်ပြီးလို့မျက်စစ်ရုံးတာဝန်ရှိသူတွေကပြောပါရယ်ဩဂတ်လ9ရက်နေ့ည12နာရီအချိန်လောက်ကအာနာသိန်းစစ်ကောင်စီတပ်တွေကဝိုင်းမော်မြို့နယ်မဒိန်ကျေးရွာအုပ်စုခကွင်ရက်ွက်ရှိဘူကာရက်စစ်ရုံးအတွင်းကိုဝင်ရောက်စစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်ဝန်ထမ်း73ဦးရှိတဲ့အထက်က6ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါ။ဘာကြောင့်အခုလိုမျိုးဖမ်းဆီးခေါ်ဆောင်သွားလဲဆိုတာကိုတော့မသိရသေးဘူးလို့ဆိုပါရယ်အခုရက်ပိုင်းဝိုင်းမော်မြို့နယ်ထဲမှာခလာရ58တပ်ရင်းကတိုက်ပွဲမဖြစ်ဘဲရွာတွေထဲကိုလက်နက်ကြီးတွေဆက်တိုက်ပစ်ခတ်နေတယ်လို့ညအချိန်တွေမှာလဲရွာတွေထဲလက်ပတ်သွားလာခြင်းစစ်ဆေးခြင်းတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပြုလုပ်ပြီးရဲတပ်ဗတ်ခန့်အကြမ်းမှာဘူကားရက်စစ်ရုံးကဝန်ထမ်း6ဦးကိုဖမ်းဆီးခေါ်ဆောင်သွားခြင်းဖြစ်ပါတယ်
မုံမြင့်နဲ့ရေးမြုပ်နဲ့တောင်ပုံရွာပြင်ကရာဘာချန်တို့ခုမှာအမည်မသိတနတ်သမား3ဦးနဲ့ကျေးရွာပြည်သူစစ်ဖွဲ့တွေပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်လူမနေတဲ့ရာဘာချန်ဟောင်းတို့ခုမှာမတင်ကားပွဲမော်တော်ယာဉ်လက်စည်းကိုချမ်ပန်ရှင်နဲ့သူပြည်သူစစ်ဖွဲ့ဝင်4ဦးတို့သွားရောက်ကြီးစုစစ်ဆေးတဲ့ချိန်မှာလက်နဲ့ကင်ထားတဲ့ပျောက်ကြောဝတ်3ဦးကစတင်ပြစ်ခတ်တာလို့ပြည်သူစစ်ဖွဲ့ဝင်2ဦးကပြောပါတယ်ပ ဒီကမှုပြီးပိုင်ဆိုင်မဲ့ရင်းနှီးပေါ်မှာတော့လက်လုတ်ပုံးနှလုံးခေါင်းစွန်းပကတ်နဲ့အဝတ်စားတွေတွေ့ရှိသိသိခဲ့ပါတယ်။တောင်ပုံးလမိုင်းနဲ့ကိုတို့ရွာရဝိုင်းမှာဆိုရင်အမြောက်သားကစစ်ဘူးလူနဲ့နှင်းဆုံရွာဟောင်းအုပ်ချုပ်ရင်းမှုတို့ဇူလိုင်လတွင်တနတ်သမားတွေရဲ့လှုပ်ချန်တက်ပြမှုကြောင့်တည်ဆုံခဲ့ရပါတယ်။
KNU အမျိုးသားစည်းရုံးတပ်မဟာတက်ဘီလင်းမြို့နယ်မှာစစ်ကောင်စီနဲ့BGF ပူးပေါင်းတပ်ဖွဲ့တို့ကဒေသခံအမျိုးသမီးတွေကိုအကာအကွယ်ယူပြီးသွာလာလှုပ်ရှားမှုရှိတယ်လို့ KNU တပ်မဟာတက်ဖက်ကပြောပါတယ်။ဩဂတ်လ9ရက်နေ့မှာစစ်ကောင်စီချင်းမြန်တိုက်ရင်ခမရ၄တုံညာ၆နဲ့ BGF တက်တုံညာ၁တုံပူးပေါင်းတပ်ဖွဲ့တို့ကဘီလင်းမြို့နယ်မြစ်ကြိုးကျေးရွာစတင်ကြောင်းမှာ တုံးညက်ကြတက်ဆွဲပြီးတဲ့နောက်ဩဂတ်လ10ရက်နေ့ကျိုးဝမ်းကျေးရွာကိုဆက်သွားတဲ့အချိန်မှာတုံးညက်ကြတက်ဆွဲပြီးတဲ့နောက်ဩဂတ်လ10ရက်နေ့မှာအမျိုးသမီးတွေကိုအကာအကွယ်ယူပြီးသွားတယ်လို့ KNU တထုံခရိုင်အတွင်းရေးမှူးဘဒိုစောစိုးမြင့်ကပြောပါတယ်။
ရှမ်းမြည်နယ်မြောက်ပိုင်းလာရှုမြို့မှာလွယ်လန်းဒေသခံရွာသားတွေရဲ့နေအိမ်ဆယ်လုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဘက်ခူကားကြီးတွင်ဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ဩဂုတ်လ10ရက်မွန်းတက်ချိန်လောက်တုန်းကလာရှုချီဆိုင်ကာလရလေးစစ်တဲ့ကတပ်ပိုင်နွားမွေးမြူချန်ဆောက်လုပ်ဖို့အတွက်ဆိုပြီးသိမ်းပိုင်လိုက်တာဖြစ်ပါတယ်။ဘက်ခူနဲ့လာမဖြက်ခင်တနာရီလိုမှာပဲတနာရီတွင်အပြည့်ပြည
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ2020ရွေးကောက်ပွဲရလဒ်ကိုပဲဖြတ်ချောင်းစစ်ကောင်စီကအသိခံအပ်ထားတဲ့ရွေးကောက်ပွဲကော်မရှင် UEC ကဇူလိုင်လ26ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီကြေညာချက်ပေါ်အမျိုးသမီးအဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေကဘလို့အမြင်ရှိပါသလဲအမီရဲ့စူးစီးချက်ကိုတော့နမ်ဟ ோம் ကနေတင်ဆက်ပေးမှာပါရှင
်ရွေးကောက်ပွဲရလဒ်ကနေဖြစ်တည်လာတဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုမှုမရအောင်စစ်ကောင်စီက2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်တာဖြစ်တယ်လို့မြမအမျိုးသမီးများတမက BWU အကြံပေးဒေါ်တနီညိုကပြောပါတယ်
ဒီကတော့ဒီ NUG CRPH ရဲ့တရားဝင်မှုကိုသူတို့အနေနဲ့ကလုံးဝပြတ်သုံးရေးပေါ့နော်ပြီးတော့လူထုတွေရဲ့အသိအမှတ်မပြုရေးနိုင်ငံတကာရဲ့အသိအမှတ်မပြုရေးအတွက်ကိုသူတို့အနေနဲ့ကယူရတယ်လို့မြင်တယ်ပေါ့
စစ်ကောင်စီကရွေးကောက်ပွဲရလဒ်ပယ်ဖျက်ခြင်းကလာမယ့်စက်တင်ဘာလမှာပြုတ်လုံမဲ့ကုလသမဂ္ဂအစည်းအဝေးမှာကုလသမဂ္ဂကဘယ်အဖွဲ့ကိုအစိုးရအဖြစ်အသိအမှတ်ပြုမယ်မပြုဘူးဆိုတာနဲ့လည်းဆက်ဆက်မှုရှိနိုင်တယ်လို့ဒေါ်တနီညိုကသုံးသပ်ပါတယ်
ဒီလာမယ့်စက်တင်ဘာမှာဆိုလို့ရှိရင်ဒီကုလသမဂ္ဂပေါ့နော်အဲ့မှာဆိုကိုစားပြုပါဝင်တဲ့နေရာမှာဒါစစ်ကောင်စီနဲ့ NUG နဲ့ကအပြိုင်ဆိုင်လုပ်ရမယ့်နေထားလည်းဖြစ်တယ်ဆိုတော့အိမ်တိုင်ခင်မှာဒါကိုဖျက်ပြယ်ဖျက်ပြီးတော့မဖျက်ပြယ်လိုက်တယ်ဆိုတာကတော့အဲ့ဒီဘက်မှာလည်းတရားဝင်မှုနိုင်ငံတကာမှာလည်းတရားဝင်မှုမရအောင်ကုလသမဂ္ဂမှာလည်းတရားဝင်မှုမရအောင်လုပ်လို့တဲ့သဘောဆန္ဒလို့ထင်ပါတယ
်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ခြင်းကစစ်ရေးအရတိုက်ခိုက်မှုတွေကျေပြန့်လာနိုင်တယ်လို့ NCA အပြည့်ရအဖွဲ့ရဲ့ငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကပြောပါတယ်
ကျွန်တော်တို့ဒီလိုရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းကြေညာလိုက်တဲ့အတွက်ပို့ပြီးတော့မှာပေါ့နော်ဒီနိုင်ငံရေးရဲ့နည်းလမ်းရဖြည့်ရှင်းကြရတယ်မရှိတော့ဘူးဆိုတော့အဓိပ္ပာယ်ပြီးထွက်သွားလို့ရှိရင်စည်ရင်းနည်းလမ်းတွေပို့ပြီးတော့ကျေပြန့်လာမှာဖြစ်ပါတယ်
စစ်ကောင်စီကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တဲ့အပြင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအိမ်ဆောင်အစိုးရလို့လည်းပြောင်းလဲလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်း2020မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတစွာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲလှစ်လာဆောင်ကြည့်တဲ့အဖွဲ့အစည်းတွေကအတီးပြုတ်ထုတ်ပြန်ပြီးကဘာကလည်းအသိအမှတ်ပြုပြီးဖြစ်တဲ့အတွက်အခု UEC အသစ်ရဲ့ထုတ်ပြန်ချက်ကဘယ်ဥပဒေနဲ့မှအကျုံးမဝင်သလိုအာဏာတက်ရောက်ခြင်းလည်းမရှိဘူးလို့ထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းမင်းတပ်နဲ့ကံပလတ်မြို့နယ်တွေမှာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ဘေးရှောင်ပြည်သူတွေဟာရိတ်ခါနဲ့ဆေးဝါးပြက်လက်မှုတွေကြုံနေကြရပြီးတော့အကူအညီတွေလိုအပ်နေကြတယ်လို့စစ်ရှောင်ကူညီရေးအဖွဲ့တွေစီကနေသိရပါတယ်။အကြောင်းဆိုမှုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ငံရေးကနေတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်တွင်ကစစ်ဘေးရှောင်ပြည်သူတွေအတွက်ရိတ်ခါတည်ယူတဲ့လမ်းကြောင်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကတင်ကြလိုက်ပြီးစစ်ဆေးဖမ်းဆီးမှုတွေရှိနေတာကြောင့်ရိတ်ခါနဲ့ဆေးဝါးတည်ယူလို့မရပဲပြက်လက်မဲ့အရေးကြုံနေရတယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်ကူညီထောက်ပံ့ရေးစီမံခန့်ခွဲရေးကော်မတီဝင်တို့ကပြောပါတယ်
ဝိစာကတော့အားနည်းနေပြီဘာလို့လဲဆိုတော့ကျွန်တော်တို့ထောက်ပူလမ်းကြောင်းတွေမှာဆစ်ဖြစ်တာကတပိုင်းကိုဗစ်ကြောင့်လော့ဒ်ဒေါင်းတွေဖြစ်နေတာကတပိုင်းပြီးရင်ကျွန်တော်တို့အထူးအရေးခံတဲ့ယူတဲ့လမ်းကြောင်းပခုတ်ကူနဲ့ပေါက်ကြားတဲ့လမ်းကြောင်းကိုအထက်ကျန်းကျန်းများနေတာပေါ့နော်ဟိုနောက်တစ်ခုကစီဝါလိုအပ်ချက်ပေါ့စီဝါကလည်းအရန်လိုအပ်တယ်ပြောမယ်ဆိုရင်စီဝါပယ်လာတဲ့လူရှင်သူကတန်းဖန်းတယ
်မင်းတပ်မြို့နယ်မှာဇူလိုင်လ23ရက်နေ့ကစပြီးစစ်ကောင်စီနဲ့ CDF မင်းတပ်တို့ကြားတကြောပြန်တိုက်ပွဲဖြစ်ပွားမှုကြောင့်မင်းတပ်နဲ့မကွေးတိုင်းနယ်စနီနာကကြေးရွာဆေရွာကရန်နိုင်ချီတဲ့ဒေသခံပြည်သူတွေဟာထပ်မံစစ်ဘေးတိမ်းရှောင်နေကြရတာဖြစ်ပါတယ်လက်ရှိမင်းတပ်မြို့နယ်မှာကြေးရွာလူထုအပါအဝင်စစ်ဘေးရှောင်လူဦးရေ1000ခွဲဝန်းကျင်ကရှိနေပြီးကျေးရွာပေါင်း80လောက်မှာစစ်ပေးတိမ်းချောင်နေရပြီးတော့စေဝါနဲ့ဆက်ဆက်ကိရိယာတွေမပြည့်စုံမှုကြောင့်မတည်တည်မဲ့တည်ဆုံသွားတဲ့စစ်ပေးချောင်ပြည်သူတွေရှိနေတယ်လို့လည်းမင်းတပ်မြို့နယ်စစ်ပေးချောင်ကူညီထောက်ပံ့ရေးစီမံခန့်ခွဲရေးကော်မတီဝင်လူကပြောပါတယ
်ကျွန်တော်တို့မှာအဲ့လိုပြက်မြဲလို့တီးတန့်တနေရာထဲမှာရှိနေတဲ့အနေအထားမျိုးတော့မရှိဘူးကျေးရွာပေါင်း80ကျော်လောက်မှာပြတ်နေကြတာပေါ့စေဝါမပြည့်စုံမှုကြောင့်စေဝါလိုအပ်ချက်ပေါ့နော်စက်ကူရပစ္စည်းမစုံလင်မှုကြောင့်မတည်တည်မဲ့တည်တဲ့လူနဲ့
အလားတူကံပလက်မြို့နယ်မှာလဲတိုက်ပွဲကြောင့်ဖက်ပြေးသိမ်းရှောင်နေကြရတဲ့စစ်ပေးရှောင်သူ1000ဝန်းကျင်ကရှိနေပြီးကုညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ကံပလက်စစ်ရှောင်ကုညီရေးဖွဲ့ဝင်တို့ကပြောပါတယ
်အခုစားဖို့တောက်ဖို့အရန်ခက်ခဲနေရသူတို့လက်ခံပေးတဲ့ရွာတွေကပေါ့နော်သူတို့အိမ်ကြီးကနေပြောမှအဲ့လိုမျိုးစာနေခွဲပေးတာပေါ့ပြောမှဒီဂျင်တွေးလန်းကလောလောဆယ်အဝင်ထွက်ကတားခက်တော့လေ
စစ်ကောင်စီတပ်ဖွဲ့နဲ့ CDF မင်းတပ်ကံပလက်ပူးပေါင်းတပ်ဖွဲ့တို့ဟာဇူလိုင်လ29ရက်နေ့နဲ့နောက်ပိုင်းကမင်းတပ်ကံပလက်ကြားခန်းနန်းကြီးရွာဘက်မှာနှစ်ဖက်အပြန်လှန်တိုက်ပွဲဖြစ်ပွားမှုကြောင့်မြောင်းခန်းနန်းရန်စဲနဲ့မူချုံတိန်ကြီးရွာလေးရွာကရွာလုံးကျွတ်စစ်ပေးတင်းချောင်းနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
COVID-19 ကူးစက်ရောဂါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုအစိုးရတပ်ကစစ်ဆေးနေတာတွေစက်မလုပ်ဖို့နဲ့အ мян ဆုံးကူညီမှုပေးဖို့ရခိုင်အမျိုးသားပါတီ ANP ကပြည်နယ်အစိုးရကိုတောင်းဆိုလိုက်ပါတယ်။ချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတနပ်ပစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပ
ါတန်တာဒေတာတွေကသတင်းတွေကိုနားဆင်ခဲ့ကြရတာပါ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်ဒီနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါလိုင်းနိုမီတာ19 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါပါ
အမေရိကန်နဲ့အာရှသုံးနိုင်ငံကြားသာပတေးနေ့ဆွေးနွေးရမှာမြန်မာနိုင်ငံကနိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်ဩစတြေးလျအိန္ဒိယနဲ့ဂျပန်လေးနိုင်ငံပါဝင်တဲ့ Quid အဖွဲ့ရဲ့အစစ်မြင့်အရာရှိတွေအွန်လိုင်းကနေဆွေးနွေးရမှာမြန်မာနိုင်ငံကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN ရဲ့အရေးပါမှုကိုလည်းအခိုင်အမာထောက်ခံကြောင်းထပ်လောင်းကြေပြူကြတယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့မနေ့ကြာသာပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံတွင်းကနေချက်ချင်းထွက်ခွာကြဖို့အမေရိကန်တန်ယုံကကြာသာပတေးနေ့မှာတိုက်တွန်းလိုက်ပါတယ်တာလီဘန်အဖွဲ့အနေနဲ့မြို့တော်ကဘူးအနီးကမဟာဗျူဟာမြောက်မြို့ကြီးတစ်မြို့ကိုသိမ်းပိုက်ခဲ့ပြီးနောက်အခုလိုတိုက်တွန်းလိုက်တာပါငွေကြေးအခက်အခဲနဲ့တခြားအကြောင်းတွေကြောင့်အာဖဂန်နစ္စတန်နိုင်ငံကနေချက်ချင်းထွက်ခွာဖို့အခက်အခဲရှိတဲ့အမေရိကန်နိုင်ငံသားတွေကိုလည်းအကူအညီပေးဖို့အမေရိကန်တန်ယုံကကန့်လန့်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအနှံ့တာလီဘန်နယ်မြေတွေကိုတိုးချဲ့သိမ်းပိုက်လာနေချိန်မှာပဲအာဏာသုံးပြီးအာဏာယူမယ်ဆိုရင်အင်အားသုံးပြီးအာဏာယူမယ်ဆိုရင်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းပယ်တာခံရမယ်လို့ဥရောပသမဂ္ဂ EU ကသတိပေးလိုက်ပါတယ်။အာဏာကိုအင်အားသုံးရယူပြီးအစ္စလာမစ်နိုင်ငံထူထောင်မယ်ဆိုရင်တာလီဘန်တွေကိုအတိမတ်ပြုမှာမဟုတ်တယ်လို့ဝိုင်းပယ်ခံရပြီးနိုင်ငံတကာထောက်ခံမှုလည်းရမှာမဟုတ်ကြောင်း EU နိုင်ငံရဲ့ယာမူဝါဒအကြီးကဲဂျိုးဆက်ဘာရိုကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် EU အနေနဲ့အာဖဂန်ပြည်သူတွေကိုဆက်လက်အားပေးလက်တွဲသွားမှာဖြစ်ကြောင်းလည်းပြောကြားထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမဟာဗျူဟာရအရေးပါတဲ့အရှေ့တောင်ပိုင်းက ကာဇာနီမြို့ကိုတာလီဘန်သဘုံတွေကကြာတာပရင်းတွေကတိမ့်ပိုက်လိုက်တဲ့အတွက်ကာဘူးမြို့တော်ကိုရောက်ဖို့ခြေတလန်းနှိစက်သွားပါတယ်ခင်ဗျာ
။နိုင်ငံကသတင်းချင်းချုပ်ကိုကိုခမောင်းဆိုမင်းကပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုရဲမောင်ပါ။ရုပ်သံနဲ့အသံလွှင့်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Daryl Smith တို့ဖြစ်ပါတယ်။ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကိုလိုင်းနိုမီတာ2440နဲ့58လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲကင်းဝေးကြပါစေ။ကျမကခင်မျိုးသက်ပါ။